မြန်မာစစ်ကောင်စီအနေနဲ့အကြမ်းဖက်မှုတွေကိုစိုက်ပြီးဒီမိုကရေစီလမ်းကြောင်းပြန်လည်ဖော်ဆောင်မှုအမေရိကန်နိုင်ငံအပါအဝင်နိုင်ငံပေါင်း20ကျော်ကဒီကနေ့ကြောက်တဲ့တပ်မတော်နေ့မှာတိုက်တွန်းတောင်းဆိုလိုက်ကြပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းမြန်မာစစ်တပ်ရဲ့အကြမ်းဖက်မှုတွေကြောင့်တပ်ဖြတ်ခံရသူတွေကိုဒီကနေ့မှာအောက်မေ့သတိရကြောင်းလည်းဖော်ပြတဲ့အဲ့ဒီပူးတွဲကြေညာချက်မှာအမေရိကန်ပြည်ထောင်ကနေဒါ၊ဩစတြေးလျ၊နယူးဇီလန်တောင်ကိုရီးယား၊ယူကရိန်းပါဝင်တိုက်ပြည်20နဲ့ဥရောပသမ္မဂတို့ပါဝင်ကြပါတယ်။ဒီကြေညာချက်ကိုအာရှနိုင်ငံတွေတဲကတောင်ကိုရီးယားနိုင်ငံကပါဝင်လက်မှတ်ရေးထိုးထားပါတယ်။လွန်ခဲ့တဲ့နှစ်ဒီရက်မှာပဲအနည်းဆုံးလူ100ကိုစစ်တပ်ကတတ်ခဲ့တယ်လို့ကြေညာချက်ကသတိတရပြောထားပါတယ်။တချို့နိုင်ငံတွေကအခုလိုအကြမ်းဖက်ဖိနှိပ်နိုင်အောင်မြန်မာစစ်တပ်ကိုလက်နက်တွေရောင်းချခဲ့ကြတယ်လို့ကြေညာချက်ကဆိုပါတယ်။ဥရောပသမ္မဂအထွေထွေညီလာခံရဲ့ဆုံးဖြတ်ချက်နဲ့အညီမြန်မာစစ်တပ်ကိုလက်နက်ပစ္စည်းတွေမြောင်းကြဖို့နိပညာဆိုင်ရာအကူအညီမပေးကြဖို့ကြေညာချက်ကတောင်းဆိုလိုက်ပါတယ်။